ပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার ကုန်ကျန်းတွေလုံခြုံမှုနဲ့အာဖဂန်နစ္စတန်နယ်စပ်တကြားစစ်သွေးကြွတွေကိုတိုက်ဖျက်ပြီးပါကစ္စတန်ရဲ့တာဝန်ယူမှုအပေါ်အမေရိကန်ပြည်ထောင်စုကရတက်မအေးဖြစ်ရတဲ့အကြောင်းတန်တမာရေးစာသွားလာတွေမှာပါရှိတယ်လို့ WikiLeaks အင်တာနက်စာမျက်နှာကဖော်ပြလိုက်ပါတယ်။ပါကစ္စတန်နျူကလ িয়ার ဓာတ်ပေါင်းမှုတွေရဲ့ဝန်ထမ်းတွေကတဦးတယောက်တလေဟာနျူကလ িয়ার တဲ့နဲ့ထုတ်လုပ်နိုင်တဲ့ကုန်ကျန်းတွေကိုတဖြည်းဖြည်းခိုးထုတ်နိုင်တယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအန်ဖက်ဒါဆန်ရဲ့2009ခုနှစ်ကစာထဲမှာဖော်ပြထားပါတယ်။ပါကစ္စတန်နိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်အဗ်ဒူဘတ်စစ်ကတော့အမေရိကန်တွေကမယောင်ယာစီလူစိတ်ပူနေကြတာလို့ AFP သတင်းကိုကိုးကားAFP သတင်းကကိုကဖော်ပြထားပါတယ်။အမေရိကန်ကနေပါကစ္စတန်နိုင်ငံကိုဗန်နာရေးနဲ့စစ်ရေးထောက်ပံ့တွေပေးနေပေမဲ့လေပါကစ္စတန်ကအစ္စလာမ်စစ်သွေးကြွတွေကိုဆက်လက်ပံ့ပိုးနေတာတွေကိုဟန့်တားနိုင်မှာမဟုတ်ကြောင်းနဲ့ပါကစ္စတန်ကနေသူ့ရဲ့ပြိုင်ဘက်အိန္ဒိယနိုင်ငံကိုရှင်နိုင်အောင်လုံခြုံရေးမဟာဗျူဟာအဖြစ်နဲ့စစ်သွေးကြွတွေကိုမွေးထားရတာလို့တခြားသတင်းတွေကဖော်ပြပါတယ်။ WikiLeaks Internet စာမျက်နှာကိုတီထောင်သူ Julian Assange ကို Interpol ခေါ်အပြည်ပြည်ဆိုင်ရာနိုင်ငံတကာရဲတပ်ဖွဲ့ကနေဆွီဒင်နိုင်ငံမှာမတိမ်စုံစမ်းစစ်ဆေးရေးအတွက်အလို့ရှိဆုံးလူတစ်ယောက်အဖြစ်နဲ့ကြေညာထားပါတယ်ရှင်။